တော်ရှင်များခင်ဗျာပြီးခဲ့တဲ့တစ်ပတ်ကမြန်မာလျှက်စစ်စွန့်ရင်ပြဿနာအကြောင်းပထမပိုင်းကိုတင်ပြခဲ့ပါတယ်အခုတစ်ပတ်မှာစွန့်ရင်ထုတ်ယူရေးနဲ့ပတ်သက်ပြီးတော့ဆက်လက်တင်ပြမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့လျှက်စစ်စွန့်ရင်ပြဿနာဟာနာရာရှိယောဂါကြီးတစ်ဖွဲ့ဖြစ်နေခဲ့တာဆယ်စုနှစ်ပေါင်းအတော်ပဲကြာမြင့်ခဲ့ပါပြီစိုးရတွေဆက်ဆက်ပြောင်းလဲသွားခဲ့ပေမဲ့နိုင်ငံမှာလူဦးရေများပြားလာတာနဲ့အမျှတုံးဆွဲသူတွေသာများပြားလာပြီးထုတ်လုပ်မှုကတော့တိုးတက်မလာတဲ့အတွက်မြန်မာစွန့်ရင်မလုံလောက်တဲ့ပြဿနာကမပြောင်းလဲပဲနဲ့ပန်းပန်နေစေပဲဖြစ်နေပါတယ်။ NLD အစိုးရလက်ထက်တနစ်ခွဲကျော်ကြာတဲ့အခါမှာလျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေစင်ထွန်းယာတုကရုတ်တရက်နှုတ်ထွက်သွားခဲ့ပါတယ်။နှုတ်ထွက်ရတဲ့အကြောင်းရင်းကိုအသေးချာမသိရပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆတ်စုကြည်ရဲ့မကြာခင်ကကျင်းပခဲ့တဲ့ဝင်းတွင်းမြို့နယ်မြေတောင်ခံကျေးရွာလူထုတွေ့ဆုံပွဲမှာငင်းချာကြီးနဲ့လျှက်စစ်ဟာဒီနေ့တိုင်းပြည်အပြောင်းအလဲအတွက်အခြေခံအကျဆုံးအကြောင်းရင်းနှစ်ရပ်အဖြစ်ပြောကြားခဲ့တာမို့လျှက်စစ်စွန့်ရင်ဆိုင်ရာကိစ္စနဲ့ပတ်သက်မယ်လို့လေ့လာသူတွေကယူဆကြပါတယ်။လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့စီမံဘဏ္ဍာပြည်တော်စုဝန်ကြီးဦးကျော်ဝင်းကဒုတိယသမ္မတနဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့လှဆင်တွေ့ဆုံပွဲတစ်ခုမှာအခုလိုပြောကြားခဲ့ပါတယ်
။ဒီနေ့ကျွန်တော်တို့ဘလော့ပလက်ဖောင်းတွေလို့လို့လက်ရှိမှာဖြစ်ရှိမဟုတ်ဘူးလို့အကြောင်းရှိဒီလိုကြောင့်ကျွန်တော်ရဲ့ပူဇော်ပေးတိကတာဝန်ဒီလက်ရှိတာအဖို့မဖြစ်ဖြစ်တဲ့ဒီနေ့ဖြစ်နိုင်တဲ့ဒီလိုက်တဲ့ပုံစံလို့ကျွန်တော်ပြည်သူတွေကျွန်တော်တို့လုပ်ငန်းရှင်တွေဒီမှာပေါ်တယ်မှာစံတော်ဝါဝါနဲ့မတည်ငြိမ်တဲ့လက်ရှိတွေနဲ့ပြက်လိုက်လာလိုက်တဲ့လက်ရှိတွေတို့မျိုးချင်းဟုတ်တော့
တော်ရရှိမြတ်ခင်ဗျာလာမယ့်2030 2031ခုနှစ်ကြာရင်မြန်မာတိုင်းနိုင်ငံလုံးလျှက်စစ်တအားရရှိရမယ်တိုင်းနိုင်ငံလုံးမီလင်းစေရမယ်လို့အစိုးရကတာဏိထန်ချကြွကြော်ထားတဲ့အတွက်အဲ့ဒီအချိန်ကိုရောက်ဖို့ရှေ့မှာ73နှစ်ပဲအချိန်ရပါတယ်မြန်မာလျှက်စစ်ထုတ်လုပ်မှုလက်ရှိအနေအထားကိုကြည့်မယ်ဆိုရင်တော့2016မှာလျှက်စစ်တအားမဂါဝတ် 4,964 ထုတ်လုပ်ခဲ့တဲ့အနေနဲ့ရေအားလျှက်စစ်က60ရာခိုင်နှုန်းတဘာဝတန်းငွေက38ရာခိုင်နှုန်းနဲ့ကြောက်မီးသွေးက2ရာခိုင်နှုန်းအသီးသီးလျှက်စစ်တအားထုတ်ယူခဲ့တာဖြစ်ပါတယ်။ပထမဆုံးရေအားလျှက်စစ်ကိုကြည့်မယ်ဆိုရင်တနင်္ဂနွေလုံးမှာရေအားလျှက်စစ်စက်ရုံ35ခုရှိတဲ့အနက်အလက်စားစက်ရုံက26ခုအသေးစားက9ခုရှိပါတယ်။လေ့လာချက်အရမြန်မာနိုင်ငံမှာအသေးစားနဲ့အလက်စားရေအားလျှက်စစ်စက်ရုံ200ကျော်တည်ဆောက်နိုင်တယ်လို့သိရပါတယ်။2014လျှက်စစ်ဥပဒေအရပြည်내အစိုးရတွေဟာအသေးစားရေအားလျှက်စစ်စက်ရုံတည်ဆောက်ခွင့်ပြုနိုင်ပါတယ်။ရီအားလျှက်စစ်ဟာဓာအားကတက်တာပေမဲ့တိဆောက်ရတဲ့အချိန်ကာလကြာမြင့်ပြီးတော့ပူပြင်းချောက်တွေ့တဲ့ယာတီမှာရီအားနှဲသွားတဲ့အတွက်ဓာအားထုတ်လို့မှု30ရာခိုင်နှုန်းလောက်ကျဆင်းသွားတာမို့မိပြတ်တာမိအားနှဲတာတွေမကြာခဏဖြစ်တတ်ပါတယ်ဓာအားများများရအောင်ဆိုပြီးတော့ရေလုံးတမန်အကြီးကြီးတွေတိဆောက်ပြန်ရင်လဲသဘာဝပတ်ဝန်းကျင်ကိုထိခိုက်စေနိုင်ပါတယ်ဒါအပြင်ဓာအားထုတ်တဲ့နေရာနဲ့ဖြန့်ဖြူးတဲ့နေရာဝေးကွာရင်လဲဓာအားလေလွင့်ပျောက်ဆုံးမှုပမာဏကပိုပြီးများတတ်ပါတယ်တခါတံငွေတုံဆက်ယုံတွေကိုကြည့်တဲ့အခါကြပြန်တော့လေမြန်မာနိုင်ငံကဆက်ယုံတွေဟာအစ်မတန်အိုမင်းဟောင်းနှံနေပြီးဖြစ်လို့90ရာခိုင်နှုန်းသာဓာအားထုတ်နိုင်စွမ်းရှိပြီးတော့ဖြန့်ဖြူးတဲ့အခါမှာလည်းဓာအား25ရာခိုင်နှုန်းလောက်လေးလွင့်ပျောက်ဆုံးသွားရပြန်တယ်လို့သိရပါတယ်။အဲဒါကြောင့်လာမယ့်73နှစ်ကာလအတွင်းတပြည်လုံးလျှက်စစ်ဓာအားလုံလုံလောက်လောက်တုံဆွဲနိုင်မှုအတွေ့လက်ရှိတံငွေတုံဓာအားပစ်ဆက်ယုံတွေကိုပြုပြင်မွမ်းမံဖို့နဲ့နောက်ဆုံးပေါ်ခင့်ပြီးဆက်တွေအသုံးပြုနိုင်မှုလိုအပ်ပါတယ်။တို့ပေမဲ့တစ်ဖက်မှာလည်းလျှက်စစ်တအားတယူနဲ့ရောင်းတိုင်းရောင်းတိုင်းအစိုးရကကြက်ငွေ23ကျပ်အရှုံးပေါ်နေတယ်လို့လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာထွန်းနိုင်ကပြည်တော်စုလွှတ်တော်မှာမကြခင်ကပဲပြောကြားခဲ့ပါတယ်။လာမယ့်2019 2018ခုနှစ်မှာလျှက်စစ်ယူနစ်တန်းပေါင်း2000နီးပါးတုံးဆွဲဖို့ယာရထားတာကြောင့်ပြီးခဲ့တဲ့နှစ်ကတည်းကယူနစ်တန်းပေါင်း1900ကျော်ပုံမှန်တုံးဆွဲမှဖြစ်ပြီးလျှက်စစ်ယူနစ်တိုးပြီးတော့ထောက်တိုင်းအရှုံးပေါ်နေရကြောင်းဒါအပြင်တိုင်းနယ်ပြည်နယ်အသီးသီးမှာလျှက်စစ်မီမရရှိသေးတဲ့ခြေရွာပေါင်းက9000ကျော်ရှိတဲ့အထက်ကနှစ်အလိုက်အဆင့်အလိုက်လျှက်စစ်မီရရှိရေးစီမံကိန်းရေးဆွဲပြီးတော့ထောင်ရွက်နေတဲ့အကြောင်းနှစ်အလိုက်လျှက်စစ်ဓာအားတုံးဆွမှုတိုးတက်လာတာတွေကိုဖြည့်ဆည်းပေးနိုင်ရေးအတွက်ရေအားနေအောင်ကြီးနဲ့လေစွမ်းအင်သုံးလျှက်စစ်စီမံကိန်းပေါင်း60စီစဉ်ထားတယ်လို့ဒေါက်တာထွန်းနိုင်ကပြည်တော်စုလွှတ်တော်မှာတင်ပြခဲ့ပါတယ်။အဲဒါကြောင့်လျှက်စစ်ကိုနိုင်ငံတော်တစ်ခုတည်းမဟုတ်ဘဲပုဂ္ဂလိကကဏ္ဍကိုလည်းတာဝန်ယူနိုင်အောင်ဆောင်ရွက်မယ်လို့စီမံဘဏ္ဍာပြည်တော်စုဝန်ကြီးဦးကျော်ဝင်းကပြောကြားခဲ့ပါတယ
်ပထမဆုံးချက်ကလက်စစ်ခဏမှာပုဂ္ဂလိကလုပ်ငန်းရှင်တွေအားလုံးလုပ်ငန်းတွေကျွန်တော်ဖြေလျှော့ထားပြီးပါအဲ့ဒီမှာကျွန်တော်ထပ်ပြီးဖြေလျှော့ဖို့ဘယ်လောက်ထိစဉ်းစားလဲဆိုရင်တက်စင်တယ်ထုတ်လုပ်မယ်ဖြန့်ပြီးမယ်ရောင်းချမယ်ဒီ one package တစ်ခုလုံးကိုကျွန်တော်ကိုယ်တိုင်လုပ်ခွင့်ရှိအောင်ကျွန်တော်လုပ်လုပ်ငန်းရှင်တွေကဒီလိုနေဆောင်ချက်နဲ့ချက်ချရတယ်ဆိုတဲ့ကိစ္စလည်းကျွန်တော်တို့ခိုင်ချက်ပြီးတော့သိပါတယ်အဲ့ချက်ချတဲ့ကိစ္စရှင်ကျွန်တော်ပြပြပြီးပါတက်စင်ဝင်ရတော့တည်းပြီးနိုင်ပြီးတော့ဒီမဲ့ဆက်ရအောင်ကျွန်တော်ဆောင်ပြီးပါ
ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာထုတ်လုပ်နေတဲ့လျှက်စစ်စွန့်အင်ပမာဏကတပြည်လုံးကိုထားအောင်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာတောင်မလုံမလောက်ဖြစ်နေတာကလည်းလက်တွေ့ဘဝအခြေအနေပဲဖြစ်ပါတယ်။အဲဒါကြောင့်နိုင်ငံအတွက်လျှက်စစ်စွန့်အင်လုံလောက်အောင်ဘယ်လိုပဲပုံဖြစ်ရှင်းမလဲလျှက်စစ်စွန့်အင်လုံလောက်ရေးဆိုတာဟာ အိမ်တိုင်းစီမီလင်းရေးမြတာမဟုတ်ဘဲနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတဲ့ရေးအတွက်လိုအပ်တဲ့လျှက်စစ်စွမ်းအင်ကိုထုတ်လုပ်နိုင်မှုလိုအပ်တာကိုလည်းသတိပြုဖို့လိုပါတယ်လို့ထောက်ပြပြောဆိုကြသူတွေလည်းရှိပါတယ်။လက်ရှိအနေနဲ့ကတော့လျှက်စစ်စွမ်းအင်ထုတ်လုပ်ဖို့အတွက်လိုအပ်ချက်နှစ်ရပ်ရှိပါတယ်တဲ့။တစ်ခုကလက်တလုံးလိုအပ်ချက်ကိုဖြည့်ဆင်းဖို့နဲ့နောက်တစ်ခုကရေစီပြဿနာကိုဖြည့်ဆင်းဖို့ပဲဖြစ်ပါတယ်။မြန်မာလျှက်စစ်ကဏ္ဍရဲ့လက်တလုံးလိုအပ်ချက်ကိုဖြည့်တင်းနိုင်တာကတော့တဘာဝတန်းခွေစက်ယုံနဲ့ကြောက်မိသွေးစက်ယုံပါပဲလို့အကြံပြုတာလည်းရှိပါတယ်။လုံငှရှင်တူကခုလိုဆိုပါတယ
်။တဘာဝပတ်ဝန်းကျင်ထိခိုက်မှုရှိတယ်ဆိုတာကတော့ဒီနည်းပညာမပြည့်စုံတဲ့အခြေအနေကတော့ရှိခဲ့ပါတယ်။အခုကမှဒီနည်းပညာမြင့်မာတဲ့ဒီကြောင်းပြေသားပြည်စက်ယုံတွေလည်းပဲကျွန်တော်တို့အင်ဂျင်နီယာနိုင်ငံတွေလားအင်ဒိုနီးရှားတို့ဂျပန်တို့အမေရိကန်တို့ဂျာမနီတို့မှလည်းဒီအစမြဲနည်းပညာနဲ့ကြောင်းပြေသားစက်ယုံဒီနေ့လက်ရှိကာလမှာကိုသုံးသွင်းနေကြတာဖြစ်လို့ကျွန်တော်တို့ပြည်သူတွေလည်းနည်းပညာမြင့်တဲ့ကြောင်းပြေသားစက်ယုံတွေဖြစ်လာမယ်ဆိုရင်ဒါအားလုံလောက်ရရှိမှာမလို့ပြည်သူတွေရဲ့အကျိုးစီးပွားအတွက်စဉ်းစားပြီးလက်ခံပေးသင့်ပါတယ်။ဒါမှလည်းဒါအလုံးလုံးတဲ့ခါမှာတိုင်းပြည်ရဲ့စီးပွားရေးဒါလူမှုရေးပညာရေးဒါမြင့်လာမှလာမှဖြစ်ပါတယ
်။ဒါပေမဲ့မြန်မာပြည်ပြည်မြေစွန့်ရင်အသိရဲ့အတွင်းရင်မှုဥအောင်မြင့်ကတော့လက်မခံပါဘူး
။ဒီစွန့်ရင်ရရှိရာလမ်းကြောင်းတွေအများကြီးရှိပါတယ်။နိုင်ငံတိုင်းကလည်းသူကိုယ့်ရဲ့ resource အခြေအနေပေါ်တော့လည်းကောင်းသူ့နိုင်ငံရဲ့အခြေအနေပေါ်တော့လည်းကောင်းစွန့်ရင်ကိုအမျိုးမျိုးထုတ်ကြောက်တယ်။အဲ့တော့ကြောင်းမီးတွေရဲ့အဲ့ဒီရလမ်းကြောင်းတစ်ခုပေါ့။အဲ့ပြောလို့ရတာကတော့သူကလည်းကျွန်တော်တို့အိန္ဒိယချင်းနိုင်ငံကြီးတွေမှာကြောင်းမီးတွေအများများတုံးနေတယ်ဆိုတာအမှန်ပါပဲ။ဒါတုံးနေတဲ့နှစ်ပေါင်း50ကျော်ကစပြီးသူတို့ကလုတ်ခဲ့တိုင်းမဲ့တကယ်တကယ်အမှန်ကကြောင်ကြီးသွေးဆိုတာကပြောမယ်ဆိုရင်ညစ်ပတ်တဲ့ပစ္စည်းပေါ့သူ့ကို clean လို့ဘယ်လိုမှပြောလို့မရဘူးတကယ်တကမ်းဒီနိုင်ငံတကာကနေပြီးခု clean core technology ပြောတယ်ဒါပေမဲ့လို့တကယ်တမ်းကျတော့သူကခုမှဂျပန်လိုနိုင်ငံမှာဆိုရင် clean core technology ဆိုပြီးသူနာမည်တက်ပြီးသူသုံးတယ်ကြောင်ကြီးသွေးကိုသူတို့နိုင်ငံမှာဒီ clean core technology ဆိုတဲ့အဆင့်ပြောနိုင်အောင်ကအမတန်ဈေးကြီးတယ်ပြတာဈေးကြီးပါလို့ဂျပန်ဒီကိုယ်တိုင်ဝင်ခန်းတယ်ကျွန်တော်တို့နိုင်ငံမှာနံပါတ်1အဲ့လောက်ဈေးကြီးကြီးကိုပေးနိုင်မလားဂျပန်ကတော့ပေးနိုင်မယ်မထင်ဘူးလို့ဆိုပြောတယ်သူတို့ရဲ့တကယ်ဈေးကြီးကြီးဆုံးပ
ါတကယ်တော့မြန်မာနိုင်ငံအနေနဲ့ထိုင်းနဲ့ဗီယက်နမ်လိုနိုင်ငံတွေကိုအမိလိုက်နိုင်ဖို့ဆိုရင်လျှက်စစ်တအားအနည်းဆုံး 15,000 မဂါဝတ်လောက်ထုတ်လုပ်နိုင်ဖို့လိုအပ်နေတာဖြစ်ပါတယ်တဲ့ဒါပေမဲ့ဒီဈေးတို့ဈေးရှိပြဿနာနဲ့ပတ်သက်လို့ကတော့ဆွေးနွေးညှိနှိုင်းစရာတွေအများအပြားပဲရှိနေပါတယ်ဒါကြောင့်ဒီပြဿနာကိုဘယ်လိုပဲပုံဖြစ်ရှင်းကြမလဲဆိုတာဟာအစိုးရနဲ့ပညာရှင်တွေဝိုင်းဝန်းပူးပေါင်းပြီးတော့နီလရှာဖွေကြရမှာပဲဖြစ်ပါတယ်ခင်ဗျာ